ကချင်းလွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းပြောခဲ့သလိုပြည်ပက္ခတွေပြည်လည်မှုရရှိသွားခြင်းမရှိဘဲနဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်မှာပြောခဲ့တာဟာမမှန်ဘူးအစိုးရတပ်တွေရဲ့စစ်အင်အားဖြစ်ပြီးထိုးစစ်ဆင်နေတာတွေဟာပုံမှန်နဲ့ပိုပြီးချိန်မြင့်နေတယ်လို့ KIU ကပြောပါတယ်ဒီချောင်းအပြည့်စုံကိုတော့ထိုင်းချီဆိုင်သတင်းတော်မနုပန်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အခုချိန်ထိကချင်လူလက်ရေးတပ် KIA နဲ့အစိုးရတပ်တွေရှေ့တန်းစစ်မျက်နှာပြင်တွေမှာတိုက်ပွဲဆက်လက်ဖြစ်ပွားနေစေဖြစ်တယ်လို့ KIU ဘိုဟိုကော်မတီဝင်တွဲဖက်အတွင်းရင်မူဦးလာနန်ကပြောပါတယ
်အင်းမာမော်ဒါရောလာတာမူမို့ပင်နဲ့ပြီးပြီးတော့မှတင်းမာလာတဲ့အဆင့်လာဟိုတချီပြီးနေလာတယ်လို့ပြောလို့ရတယ်ပြောမယ်ဆိုတော့ကချင်ပြည်နယ်တွေကအနှံ့ပြားမှာတင်းမာမော်ဒါဖြစ်နေတာပဲမနေ့ညညနေ3နာရီလောက်မှလည်းဒီကာမိုင်းအထက်မှာသလိုဒီတိုက်ပွဲတွေခုဖြစ်သွားပြီ
ပြီးခဲ့တဲ့ကြာရပတင်းလေးကဖြစ်ခဲ့တဲ့ဗမော်ခရိုင်မန်စီမြို့နယ်မှာမိုးကောင်းအခြေဆိုင်ခလာရခွန်လေးနဲ့ KIA တပ်ရင်းစနစ်တို့တိုက်ပွဲဖြစ်ပွားခဲ့ရမှာတော့ KIA ဘက်ကအထူးခိုက်မရှိဘူးလို့ပြောပြီးမြန်မာအစိုးရတပ်ဖက်ကအ ਨੇ ဆုံး3ယောက်ကြာတာတွေ့ရတယ်လို့မျက်မြင်သက်ခံတွေကပြောပါတယ်ဆက်လက်ပြီးလဲကချင်ပြည်နယ်နေရအနှံ့အစိုးရတပ်တွေစစ်အင်အားတိုးချဲ့မှုတွေကိုသာမြင်တွေ့နေရပြီးအရင်ကတတ်မချခဲ့တဲ့မြို့အနီးတစ်ဝိုက်မှာတော့အခုဆိုရင်စစ်တပ်ကနေရယူလာတာတွေ့ရတယ်လို့မြจีนာဒေသခံတွေကပြောပါတယ်မြจีนာမြို့ဆယ်မိုင်အထက်ခရိယန်လက်ဝါးကတိုင်တောင်အနီးစစ်သားတွေကိုတွေ့မြင်ခဲ့ရတဲ့အတွက်ဒေသခံတွေကစိုးရင်ကြောက်လန့်နေတယ်လို့ဆယ်မိုင်အထက်ကဒေသခံအမျိုးသမီးကအခုလိုပြောပါတယ်
ဟိုကနေ့လူခဲ့တဲ့နေ့သုံးရက်နောက်ကလက်ဝါးကတည်းကရှိတဲ့တောင်ဘက်ကိုကားနဲ့ဇင်းအပြည့်နဲ့တော့ဝါးဖြစ်တာထားတယ်လို့ဒီနေ့ရတယ်ကားလမ်းပေါ်ကဖြတ်သွားလိုက်တယ်ကားသွားလိုက်တာပဲသိနေတယ်အဲ့ဒါတောင်ပေါ်ဘက်မှာရှိတဲ့လူကြီးတွေကပြောတယ်အဲ့ဒီဘက်မှာကားနဲ့ဇင်းနဲ့ထားတယ်လို့ပြောတယ
်မြจีนာမျိုးအနည်းတစ်ဝက်ဒေသခံတွေအတွက်အခုလိုစစ်တပ်တွေချင်းကပ်လာရင် KNO နေမြင်နဲ့ဝေးပြီးဒေသခံတွေအတွက်ရှောင်ပြေးဖို့လည်းမလွယ်ကူတဲ့အတွက်ကြောင့်စိုးရင်ပူပန်နေတယ်လို့ဆက်ပြောပါတယ
်တော်တို့ဆိုရင်လည်းတော့အခုဒီအတော်တို့ရက်ကွက်စိတ်မဝေးတဲ့အချိန်တိုင်းတော်တော်လောက်မှာပေါ့မြို့ထဲမှာပေါ့အဲ့မှာရက်ကွက်ထဲမှာဝင်တဲ့ဒုက္ခတွေအတော်တို့ကရှိချင်ပါလေဆိုရင်လည်းပေါ်တာဆဲပါလေဆိုရင်လည်းပေါ့ဒီဘက်ကိုတည်ရမလဲဒီဟိုဘက်ဆိုရင်လည်းတောင်းအရှိဘက်ကိုဆိုရင်လည်းမစ်စိတ်ဆိုတော့တောင်းဘက်မှာလည်းအစိုးရစစ်တပ်တွေထားလိုက်လေ
အခုလိုအစိုးရတပ်တွေကချင်ပြည်နယ်ဒေသအနှံ့စစ်ရေးအင်အားတွေအရှင်မြင့်လာနေစေကြောင်းနှစ်ဖက်တင်းမာနေချိန်မှာအစိုးရလွတ်တော်ဥက္ကဋ္ဌဦးရွှေမန်းကရန်ကုန်လွတ်တော်အမတ်တွေနဲ့တောက်ကြနေကတွေ့ဆုံပွဲမှာကချင်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းစော်ရဲ့ဂျားဝင်ညှိနှိုင်းမှုကြောင့်ပဋိပက္ခတွေတည်ငြိမ်သွားပြီးဆိုတာဟာလက်တွေ့မကျဘူးလို့ဗဟိုကော်မတီဝင်တွဲဖက်တွင်ရင်မူဦးလန်နန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်ကချင်းဒေတာဟာအလုံးအတည်ငြိမ်သွားပြီဆိုတဲ့ဒီပြည့်စုံမှုကဘာကူဒီရည်ရောက်ပြောရဲဆိုတာကျွန်တော်ကတအားတော့ပြောလို့မရဘူးဒါလုံးဝမဖြစ်နိုင်ပါဘူးဟိုပြောစုံမှုနဲ့တကယ်ရှေ့တန်းမှာဖြစ်တဲ့ပြည်ပြင်ရတခြားစီတွေဖြစ်နေမှာလည်းကျွန်တော
်ကချင်းပြည်နယ်တဝိုင်းအောက်မြန်မာပြည်ကပို့ထားတဲ့တပ်တွေကိုရုတ်ချင်းမရှိတဲ့အပြင်နေ့စဉ်ရက်ဆက်ရှေ့တန်းမှာတပ်တိုးတိုးလာနေပြီးဒေသခံတွေကိုပေါ်တာဆွဲတာတွေနဲ့ကြင်အအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာမျိုးတွေလည်းရှိနေတယ်လို့ပြောပါတယ်အခုလိုနှစ်ဖက်တင်းမာနေတဲ့အခြေအနေမှာ KIO ဖက်ကလည်းလမ်းတံတားတွေကိုအဟန့်တားဖြစ်အောင်ဘုံဖောက်ခွဲမှုတွေလုပ်နေချိန်တစ်ဖက်မှာလည်းမြจีนာမြို့အပြင်နေပြည်တော်မန္တလေးပြင်ဦးလွင်မြို့တွင်းတွေမှာဘုံပောက်ကွဲမှုတွေဖြစ်ပေါ်နေပါတယ်ဒါပေမဲ့ KIO ကတော့ဒါဟာသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုခဲ့ပြီးလူစီကားတဲ့နေရာတွေနဲ့ပြည်သူလူထုတွေကိုအန္တရာယ်ဖြစ်စေမဲ့နေရာတွေမှာဖောက်ခွဲမှုမလုပ်ဘူးလို့ပြောဆိုပါတယ်ရှင်